Manali Dime Minja Mushiba, Mune Semangan Guagua Giorigu, Mashla Satyaniga Salu, Sitaga, Nemi Shinlinida, Digni, Mashla Satoya Sui, Toya Shinibabi, Nemi Shinli Edwin Jia Liwaga, Nemi Mishu Kandalu, Yata Tongle the Songabari, Mashla Satya Ma Minja, Nagua and Lambama, Sita Moto in Daka can be the now Eddie Lanjambo Mashida, Giori, Mishu Kayad Alule, Ditaganiga Biovare.
ဒီချင်းတဲ့ပတ်သက်လို့မြင်းကြံလူတို့လှူရှာမှုကော်မတီကအခုလိုပြောပြပါရယ်အဲဒီစတေးယန်ညမှာတော့မကြီးစုရောဝင်ပြီးတော့အဲစစ်တပ်ကမီးရှို့ခဲ့တယ်ဆနှစ်ရက်နေမနက်ပိုင်းမှာဒီတင်ပြုံးရွာဘယ်နဲ့တွေနဲ့ပြက်ကပ်ပြီးတော့ဝင်တယ်ဝင်ပြီးတော့ဒီတင်ပြုံးရွာထဲမှာမီးရှို့ခဲ့တယ်မီးရှို့ပြီးတော့ဟိုစိတ်ကုန်းရွာစိတ်ကုန်းရွာကိုအဲတင်ပြုံးရွာကောင်းတွေကနေပြီးစိတ်ကုန်းရွာက ဒီမနက်ပိုင်းမှာအကျိုးခံရအောင်မိရှုခဲ့တယ်ပေါ့နော်မနက်9နာရီလောက်ကိုစပြီးတော့ဟိုမိရှုခဲ့တယ်เนาะနောက်ဒီနေ့မနက်မှာပဲဒီပင်ပြောလမ်းကနေဒီလိုပေါ့နော်မြင်းညံဘက်ကလာတယ်မြင်းညံမျိုးဘက်ကနေလာတယ်အဖွဲတစ်ဖွဲကနေပြီးတော့ကန်ဆယ်ရအောင်ထပ်ပြီးတော့မိရှုတယ်
စစ်တပ်စစ်ကြောင်းတွေကြွေရွာတွေထဲမှာရှိနေတဲ့အတွက်မီးလောင်ကျွမ်းတဲ့နေရင်စင်းအတိအကျကိုမသိရှိရသေးပါဘူး။တင်ပြွန်ရွာနဲ့ပြိုးကန်ရွာတို့ကမီးလောင်ကျွမ်းတဲ့နေရင်တွေအတွင်းတက်ကြီးအမျိုးသမီးနှစ်ဦးရဲ့ရုပ်အလောင်းတွေကိုတွေ့ရှိခဲ့ရတယ်လို့တောင်ရလုတ်ကန်နေတဲ့အဖိုးအတူလဲတနတ်ဒဏ်ရာနဲ့တည်ဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စစ်တပ်စစ်ကြောင်းတွေရှိနေတဲ့ ဒီကနေ့မတ်လ13ရက်မနက်ပိုင်းမှာမိရှုခံရတဲ့ကန်ဆွယ်ကြွရဟာအခုချိန်နဲ့ပါဆိုရင်မိရှုခံရတာ3ချိန်ရှိပြီဖြစ်တယ်လို့ဖေဗူလာ9ရက်နေ့ကပထမချိန်မိရှုခံရခြင်းကဆိုရင်အမျိုးသမီးတူလည်းပြစ်ဒဏ်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်လက်ရှိချိန်မှာစစ်တပ်ကနယ်မြေရှင်းလင်းရေးတွေဆက်လုပ်နေပြီးဒေသခံတွေဘေးလွတ်ရာတိမ်းရှောင်နေရတဲ့အတွက်နေထိုင်စားတောက်ရေးအပိုင်းမှာအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်ကူညီပေးနေသူတွေကပြောပါတယ်မြင်းကြံမြို့နယ်မှာဖြစ်နေတဲ့ကိစ္စတွေနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ပြောကြတာတော့အခုချိန်ထိမရှိသေးပါဘူးခင်ဗျ